အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုအင်အားဖြင့်ဟာရီကိန်းမုန်တိုင်းမဲလ်တန်ဝင်ရောက်တိုက်ခတ်လို့လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။လေပြင်းတိုက်ခတ်ပြီးတော့မိုးသည်ရေကြီးရေရှမ်းလာတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျင်3000ထက်မနည်းလျက်စင်ပြီးပြတ်နေပါတယ်။ချင်းရအဆင့်3ရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနအီကို128မိုင်ကျော်နဲ့ဆာရာဆိုဒါခရိုင်စီယက်စတာခီးမြို့နာကိုဗုဒ္ဓဟူးနေ့နောက်မိုင်တော့ကဝင်ရောက်ခဲ့တာပါ။မုန်တိုင်းကြံကိုဖလော်ရီဒါပြည်နယ်တစ်ဝိုက်ညလုံးပေါက်ကျုံခဲ့ရတယ်လို့ပဲရုတ်တရက်ရေကြီးရေရှမ်းမှုအန္တရာယ်တွေဆက်ပြီးတော့ကျုံရနိုင်သေးတာကိုအာဏာပိုင်တွေကသတိပေးထားပါတယ်။ဒီကနေ့ကြာသပတေးမနက်ပိုင်းမှာဟာရီကိန်းပြင်းအားအဆင့်1ကိုရော့သွားပြီးဖလော်ရီဒါပြည်နယ်အရှေ့မြောက်ဘက်ကတည်းကအတ္တလန္တိတ်သမုဒ္ဒရာဘက်ကိုရေးသွားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်နယ်မြောက်ပိုင်းမှာမိုးရင်ချိန်9လက်မကနေ10လက်မအထိထက်ပြီးတော့ရွာနိုင်သေးတဲ့အကြောင်းအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းခြေမြို့စိန့်ပီတာစပတ်မှာတော့မိုးရင်ချိန်ကြောင့်မုန်တိုင်းကြောက်ဒီမိုးရိပ်ချိန်16လက်မအထိစံချိန်တင်ဆိုးရွားရွာခဲ့ပြီးတော့ဒါဟာဖြစ်အခုလိုအောက်တိုဘာလတဲ့လှဆင်ပုံမှန်ရွာသွန်းလေးရှိတဲ့မိုးရိပ်ချိန်ထက်8ဆပိုပြီးတော့များပါတယ်ရှင်။